တမရော်ကိုဆွဆွဲပြောဆိုဖို့ဆန္ဒမရှိသလိုရွေချက်လည်းမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ်ကတမရော်နဲ့သူနဲ့ကြားမှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဖိုလ်လုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထင်က VOA ကိုပြောပါတယ်နိုင်ငံတော်အတမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့ကြားမှာလည်းတိတာထင်ရှားတဲ့သဘောထားကွဲလွဲမှုမရှိဘူးလို့သူကပြောပါတယ်ဒါအပြင် NLD အစိုးရအဖွဲ့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့လည်းရှင်းလင်းပြောကြားခဲ့ပါတယ်ဦးဝင်းထင်ကိုကိုကျော်ကျော်သိန်းကနေပြည်တော်စီရင်အေးအေးတာမှာတွေ့ဆုံမေးမြန်းထားပါတယ်
ဒီကရက်ရက်ပိုင်းကဒီတရင်သမားတွေနဲ့တွေ့ရင်လည်းပြောတဲ့စကားဝင်မှမူပြီးတော့တက်ဖက်ကတင်ညာချက်ထုတ်ပါတယ်ထို့တော့တက်ဖက်ကသုံးတဲ့အထဲမှာပြင်းပြထန်ထန်ဆိုတဲ့စကားမျိုးလည်းပါတာကျွန်တော်သတိထားမိပါတယ်ဆိုတော့အဲ့ဒီကိစ္စဘယ်လိုအခြေအနေရောက်သွားပါပြီလဲ
အဲ့ဒီကိစ္စပြီးတော့သူတို့ဒီခံပြောလဲရှုပ်ချတာပါတယ်တက်မလို့လဲရှုပ်ချတာပါတယ်ကျွန်တော်ကတော့ရှုပ်ချတာရဲ့တိုက်ခံနေဆိုတော့ရိုးနေတော့အေးဆေးပဲကျွန်တော်ကတကယ်ကျွန်တော်တက်မလို့ဆွဆွဲဖို့လုံးဝဆန္ဒမရှိဘူးရွေးချယ်လည်းမရှိဘူးဒီခံပြောလဲဆွဆွဲဖို့လုံးဝဆန္ဒမရှိရွေးချယ်လည်းမရှိသို့တော်လည်းပဲစိတ်ထမစိတ်ကူးမိတာပါဇက်ကထွက်လာတာသို့တော်အဲ့တုန်းကထွက်လာတာစဉ်းစားရုံစဉ်းစားတာလည်းပဲရှိတယ်ဆွဆွဲတာမပါအခုလည်းထပ်ပြောမယ်တမရော်ဘောပြည်ခိုင်ပြောဆွဆွဲစရာစော်ကားကြပါမှအကြောင်းမရှိ
ဆိုတော့တန်းနဲ့လက်ရှိမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့ကြားဒီထဲဆက်ပြီးတော့ပြောရရင်ပါတီကနေတာဝန်ပေးထားတဲ့ဖွဲ့စည်းတာဝန်ရှိသူအစင်းစင်းနောက်ဆုံးစဉ်အစိုးရအဖွဲ့အစဉ်ပေါ်လေဆိုတော့ဆက်ဆံရေးကရောအဖို့အထစ်လေးတွေများရှိသလားခင်ဗျအ
ခုငင်းကြီးအဖွဲ့ကြီးမှာပါတဲ့ဒေါက်တာတင်မင်းဝင်းတို့ဟိုတောင်စိုးတို့နိုင်ငံရေးတို့တို့ဘက်ပါတဲ့အဖွဲ့တွေနဲ့အခု MC မှာဗိုလ်ချုပ်တွေနဲ့တွေ့ဆုံနေရပြောနေရဆက်ဆံနေရတယ်နောက်ကြခင်ရဗိုလ်ချုပ်မြင့်စိုးဗိုလ်ချုပ်ကြီးမြင့်စိုးတို့နဲ့တွေ့နေရတယ်ဘာမှအပြင်းထန်နှိမ့်ဖို့ဆိုဘာမှမရှိဣဇာထင်ရှားတဲ့အဖို့ထစ်လည်းမရှိဒါတွေပဲတောင်ဆန်းစီနဲ့ဗိုလ်ချုပ်မင်းမင်းအောင်လာကြမှာလဲဘာမှတိတာထင်ရှားတဲ့သဘောထားကွဲလွဲမှုတော့အခုတို့မရှိ
နောက်တစ်ခုတော့ဒီအစိုးရအဖွဲ့နဲ့ပတ်သက်လို့ပါအစိုးရအဖွဲ့ကတန်းတနှစ်ကျော်ကျော်ရှိလာပါပြီဆိုတော့ဒီတနှစ်ပြည့်ကံဒီအချိန်တုန်းကအစိုးရအဖွဲ့တာဝန်ရှိသူတချို့များပြောင်းလဲလို့မလားဟာလာပို့ပြီးတော့ဆန်းဆောင်ရင်ကောင်းတဲ့လူတွေထည့်မယ်ဆန်းဆောင်ရင်ညံ့တဲ့လူတွေထည့်မယ်နေရာအပြောင်းလဲလို့မလားဆိုတဲ့ခံမှန်းချက်တွေရှိခဲ့ပါဆိုအခုတနှစ်ကျော်ကျော်ကာလနောက်ပိုင်းမှာအဲ့ဒီအလားအလာတော့အပြောင်းလဲသူမှုအစားတို့ခံထားဖို့အသိခံထားဖို့အဲ့ဒီအလားအလာတွေဘယ်လိုရှိပါလဲ
ဘယ်နိုင်ငံမှာဆိုအစိုးရအဖွဲ့တတိပြည်ပြီဆိုရင်တော့အပြောင်းလဲလုံးလေးလို့ထားရှိတယ်။အဲ့တော့မြန်မာပြည်တော့ပြောကြဆိုကြခေါ်လာလဲထွက်လာပေါ့။ကျွန်တော်တို့ကတော့ပြောင်းလဲမရှိဘူးမဟုတ်ဘူး။လည်းမပြောချင်ဘူး။ရှိမယ်လည်းမပြောချင်ဘူး။သို့တော့လိုအပ်ရင်တော့ပြောင်းမှုပါဘူးမလေးဘူး။အခုဒီကျွန်တော်တို့ဒီမှာဒူးဝင်းကြီးမခံခဲ့ဘူး။လိုအပ်လို့ခံခဲ့တယ်။အဲ့ဒါဒူးဝင်းကြီးတယောက်ကိုကြောင်ကြောင်ကြောင်အေးအေးယူလိုက်ရတယ်။နောက်ပြည်နယ်ဝန်ကြီးတယောက်ကိုလည်းအေးအေးယူလိုက်ရတယ်။ဒါမျိုးတွေကနိုင်ငံရဲ့အရာလိုအပ်လို့ဟုတ်ကဲ့။နောက်လည်းအဲ့လိုပဲနိုင်ငံရဲ့အရာလိုအပ်မယ်ဆိုရင်တော့ပြည်ပြည်ပြောင်းလဲဖို့ကတော့ရှိကောင်းရှိမယ်။သို့သော်လည်းရှိမယ်လို့တော့တပြောလို့မရဘူး။
နောက်တစ်ခုကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ပတ်သက်တဲ့အတန်တွေဝန်ကန်တွေကဝန်ကြီးချုပ်ဒီအားလုံးနဲ့မှာဆိုရင်အကျေလောင်ဆုံးလို့ပြောလို့ရပါတယ်။နောက်တစ်ခုကတော့ဒီရန်ကုန် bus system YBS ကိစ္စနောက်တစ်ခါအခု YSP ရန်ကုန် school bus ကိစ္စစသဖြင့်အဲ့လိုမျိုး
water taxi
water taxi ကိစ္စစသဖြင့်အဲ့ရရှိတဲ့အခါကျတော့ကျွန်တော်ကမေးမြန်းပြောရင်းဆိုရင်လည်းကြားတာတွေရှိပါတယ်လွတ်တော်အမတ်ဒီကိုတိုင်းအင်တော်ဒီလွတ်တော်အမတ်ဒီကိုတိုင်းကလည်းပဲအားမလို့အားမရဖြစ်ပြီးတော့ပြောကြတာတွေရှိပါတယ်ဆိုတော့ပါတီအနေနဲ့ကောရုံတိုင်းဝန်ချုပ်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးများချင်းကပ်လုပ်ကိုင်ညာမျိုးရှိပါလဲခင်ဗ
ျကျွန်တော်ကအခုထိတိုင်းနယ်ပြည်နယ်တွေကိုနံပါတ်တစ်ခါသုံးမှတ်တစ်ခါသွားတဲ့ခါမှာအခုတိုင်းနယ်ပြည်နယ်ဆက်တစ်ခုရောက်ပြီရောက်တိုင်းအဓိကရည်ရွယ်ချက်ကအစိုးရရဲ့ပါတီရဲ့လွတ်တော်ရဲ့ဟာမိုနိုက်ဖြစ်ဖို့ဆိုရလို့ထားကိုလည်းတော်တော်သိရမယ်ဖြစ်တော်ကလို့ထားကိုလည်းပါတီရသိရမယ်ပါတီရအစိုးရလို့ထားပါတီရလည်းသိရမယ်အဲ့တော့ချက်ပြန်ပဲလဲပေါ့အဲ့ဒီမူနဲ့လုပ်ဖို့ကအများအမ်းတိုက်တွန်းတယ်သူတို့တိုက်ရက်ပြီးမဲ့အစိုးရရအောင်မြင်မှကျွန်တော်တို့သွားကြတဲ့ဒီမိုကရေစီအစိုးရအောင်မြင်မှဆိုရအောင်မြင်မှကျွန်တော်သွားကြတဲ့ဒီမိုကရေစီလမ်းကြောင်းရောက်လားဒီပဲဖြိုးမင်းသိန်းနဲ့ပတ်သက်လို့ရန်ကုန်ကလို့ဖြစ်နေကိစ္စကျွန်တော်တို့မသိမှုသိတယ်ကျွန်တော်မျိုးကတော့ဆန်းစီလည်းသိတယ်ခုနပြောလို့ပေါ့တိုက်ရက်ပြီးမဲ့အစိုးရရအောင်မြင်မှကျွန်တော်အောင်မြင်မယ်လားဒီပဲရန်ကုန်တိုင်းကဗမာပြည်ကိုကိုစားပြုတဲ့လောက်အောင်ကိုကိစ္စများမြောင်နေနိုင်ငံရေးလည်းအရေးပါတဲ့ကြောင့်ရန်ကုန်တိုင်းဝန်ကြီးအောင်မြင်ဖို့ YBS ကိစ္စတော့ဖြစ်ဖြစ်ကျောင်းကားကိစ္စဖြစ်ဖြစ်ဝါဒတိုက်စီရဲ့ဖြစ်ဖြစ်အောင်မြင်မှုညီမျိုးစုံနဲ့ပံ့ပိုးပြီးတော့ကြိုးစားပြီးလုပ်မယ
်ဒီလက်ရှိအစိုးရဖွဲ့တရားလုံးနဲ့ပတ်သက်လို့လည်းပါဒီနေ့တိုင်းဝန်ကြီးချုပ်ဝန်ကြီးအဒီတိုင်းအစိုးရဖွဲ့14ခုပြည်ထောင်စုအစိုးရအားလုံးနဲ့ပတ်သက်ပြီးဟိုနောက်ဆုံးချုပ်ပါပြောချင်ပါလေ
ဒီဒီအောင်စိုးရနဲ့ပတ်သက်လို့ကျွန်တော်တနစ်ပြေတုန်းကဒေါ်အောင်ဆန်းစီပြောတဲ့နိုင်ငံကြီးပြောတယ်ကျွန်တော်လည်းပြောခဲ့တယ်။ထောက်က62ခုနှစ်ကစပြီးတော့2016ခု တမတော်ဘုရားပုံစံမျိုးမျိုးနဲ့အောက်ထုတ်ခဲ့တဲ့စနစ်ကြီးတစ်ခုလုံးကိုတောင်ဆန်းကြီးကောင်းဆောင်တဲ့ဆိုကအရက်ကဆိုကပြောင်းလဲဆိုတာအမတန်ကြီးမားတဲ့အပြောင်းလဲဘယ်တော့မှမရှိဘူးအဲ့ဒါဟာအခုဒီတစ်နှစ်ဟာလားဒီညီညီနဲ့ဖက်သန်းလာခဲ့တာဟာဒါကျွန်တော်တို့ခုံရမကိစ္စခုဖြစ်တယ်အဲ့ဒါအစိုးကတော်တယ်တော်ဘူးကောင်းတယ်မကောင်းဘူး efficient ဖြစ်တယ်မဖြစ်ဘူးဆိုတာပြောကြပြီသို့တော်အားလုံးရဲ့အစိုးရတစ်ဖွဲ့လို့ရဲ့ဒီကဒီချင်းစေလာတိုင်းပြည်ရဲ့လူမျိုးကောင်းတဲ့ညာစေလာအဲ့စေလာကိုမူတည်လောက်တဲ့ကြောင့်မို့လို့အချို့လူတွေကအမလို့အမယ်ဖြစ်တာတွေကျတော့နားလဲတယ်။တောင်စားကြည့်ကဒါကျွန်တော်ကအများကြီးအင်တက်ဖြစ်တယ်။ဆိုတော့ကောင်းတာရောမကောင်းတာရောကကျွန်တော်တို့စုသတင်းပို့ဖို့ကဝန်မလေးဘူး။ဒါမှမဟုတ်သူအကုန်ပြီ။အဲ့တော့အခြေအနေအခြေခံကိုမူတည်မှသူလိုတဲ့လိုအပ်တဲ့လုပ်တည်ကိုလုပ်သွားမယ်ဆိုတော့ဒါကျွန်တော်ပြောရတယ်
ဒီဝိုင်းတော်သားကိုကြောကြောသိန်းတွေ့ဆုံမြင်မြန်တင်ပြခဲ့တာပါ